မတ်လ29ရက်နေ့မှာကြောက်တဲ့89နှစ်မြောက်တမရော်နီခန္ဓာကိုနေပြီးတော့မှညနေ9နာရီခွဲကစပြီးတော့ကျင်းပတာပါ။အဲဒီခန္ဓာမှာပဲစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်တော်စုလွှတ်တော်ကုစားပြုကော်မတီ CRPH2 ဟာအကြမ်းဖက်အလုပ်တွေလုပ်နေသူတွေဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာကအားပေးထောက်ခံတာမလုပ်ဖို့ဆိုပြီးတော့ပြောဆိုတိုက်တွန်းပါတယ
်။နိုင်ငံတကာအသံဝန်းအနေနဲ့လည်း CRPH, NUG, PDF နဲ့ NLD အစိုးရများရဲ့အကြမ်းဖက်လုပ်ရတွေကိုအားပေးထောက်ခံမှုမပြုသင့်တယ်လို့ပြည်ညာရေးဌာနကိုရွေးချယ်ချင်းရှိဖြစ်စီနေတဲ့အကြမ်းဖက်တိုက်ခိုက်မှုများကိုလည်းစန့်ကျင်ရှုတ်ချမှုလိုအကြောင်းပြောကြလိုတယ်
။ NUG ဝန်ကြီးချုပ်ယုံပြောခွင့်ရသူဦးနေဖုံးလက်ကတော့စစ်ကောင်းဆောင်ရဲ့နိုင်ငံတကာကိုတောင်းဆိုမှုဟာအရာထင်မှားမဟုတ်ဘူးလို့ပြန်လည်တုံ့ပြန်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်တော်စုလွှတ်တော်ကုစားပြုကော်မတီ CRPH2 ဟာတရားဝင်အစုအဖွဲ့အနေနဲ့ရပ်တည်နေတာဖြစ်တဲ့ဆိုပြီးတော့ပြန်လည်ခြေပပါတယ
်။ CRPH ဆိုတာကပြောရရင်တော့မြန်မာနိုင်ငံရဲ့လွှတ်တော်ဖြစ်ပါတယ်။NUG ဆိုတာလည်းမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ပါတယ်။တရားဝင်လွှတ်တော်နဲ့တရားဝင်အစိုးရကိုမထောက်ခံပါနဲ့ဆိုပြီးတော့ဘာမှတရားဝင်မှုမရှိတဲ့အကြမ်းဖက်အစ်စ်ခေါင်းဆောင်ကနေဒါပြောတယ်လို့ပဲဒီလိုပဲဒါတို့ကတော့ပြောရမှာပါပဲ။အဲ့တော့ဖက်စစ်ကိုတစ်ချိန်တစ်ခါတုန်းကကျွန်တော်တို့တိုင်းသားပြည်သူလူထုတွေအားလုံးစူးစီးရွှေဆောင်နဲ့ကျွန်တော်တို့တော်လှန်တိုက်ထုတ်နိုင်ခဲ့တယ်လို့ပဲလက်ရှိဟာလည်းပဲဒါခေတ်သစ်ဖက်စစ်တော်လှန်ရေးဆင်နွှဲနေတယ်လို့ပဲပြောရမှာပဲနော်။
ဒီနေ့တမရော်နေဆေးပြအခမ်းအနားကိုပုံမှန်နှစ်တွေလို့မဟုတ်ဘဲနဲ့ညနေပိုင်းမှာကျင်းပတာပါ။တုံးသက်သူတွေကတော့ဒါဟာလုံခြုံရေးအရာပြောင်းလဲကျင်းပတာဖြစ်နိုင်တယ်လို့ယူဆပါတယ်။စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စောမင်းထွန်းကတော့လုံခြုံရေးကြောင့်မဟုတ်ဘဲနဲ့ရာသီဥတုကြောင့်ညနေပိုင်းမှာကျင်းပတာဖြစ်တယ်ဆိုပြီးတော့ပြန်လည်တုံ့ပြန်ပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့အရင်နှစ်တွေကလိုမျိုးဆေးပြပွဲမှာစစ်လက်နက်ပစ္စည်းတွေထုတ်ဖော်ပြသတာမရှိသလိုဆေးပြစစ်သည်အင်အားဟာလည်းမနှစ်ကနဲ့ရှင်တော့ယောင်းနေလာပါတယ်။နိုင်ငံရေးဆေးလေးလာတုံးသက်သူဦးတန်းစိုးနိုင်ကတော့ဆေးပြခန္ဓာဟာအဖြစ်သဘောကျင်းပလိုက်တဲ့ပုံရတယ်လို့တုံ့သက်ပါတယ်။
လူအင်အားရရောနောက်ပြီးတော့တပ်ဖွဲ့တွေအင်အားရရောခါတိုင်းကတော့ဒုံးပစ္စည်းတွေတော်တော်များများကိုကျွန်တော်တို့တွေ့တက်တာပေါ့အခုကတော့အဲ့ဒီဒုံးပစ္စည်းတော်တော်များများလဲပါမလာတော့အစင်လာရမကျင်းပလို့မဖြစ်လို့သူအားနေကြောင်းပေါ်ပြရမှာစိုးတဲ့အတွက်ဒီလိုညနေပိုင်းကိုရွေးပြီးတော့ကျင်းပတာများလားဆိုကျွန်တော်တော့စဉ်းစားကြည့်မိပါ
စီပြအင်အား8000ထက်မနည်းနဲ့အချင်းယုံကျင်းပခဲ့တဲ့ဒီခန်းနာမှာအမျိုးသမီးစစ်သည်အင်အားအများပြားကိုအသုံးပြုခဲ့တယ်လို့ပဲလုံခြုံရေးစီးတဲ့မှာလည်းအမျိုးသမီးလုံခြုံရေးအများပြားအသုံးပြုလာတာကိုတွေ့ရပါတယ်။စစ်ကောင်းဆောင်ရဲ့မိကုန်းထဲမှာတိုင်းသားလက်နက်ကင်ဖွဲ့တွေကိုလည်းဝေဖန်ဆွဆွဲတာတွေလုပ်ပါတယ်။တိုင်းသားလက်နက်ကင်ဖွဲ့တွေဟာလူမျိုးရေးပန်းပြပြီးတော့နောက်ွယ်မှာလူသစ်စုဆောင်းတာတွေအရှိန်မြှင့်နေတယ်လို့ဘိန်းမူရစီဝါနဲ့တရားစားတာတွေကိုခိုးထုတ်ရောင်းချနေတဲ့အနေအကြီးတဲ့ဖွဲ့တွေဆိုပြီးတော့တုံ့နှုံဆွဆွဲပါတယ်။ဒီပေါ်မှာဦးတန်းစုနိုင်ကသူ့ရဲ့မြင်ကိုခုလိုတုံ့ပြန်ပါတယ်။
တန်နာဒီတာတွေမှာမဲ့မီရှာတတူတန်ဇာတတူပုဂ္ဂာရီနော်ကျွန်တော်တို့တေုံငပြောခင်းလာစိုက်တာသူတစ်ဖြင့်ဖာကန့်ဆိုလို့ရှိရင်ပုံမီချင်းရဲ့ဉာဏ်ရမျိုးစုံနဲ့တောင်းနေဖြိုးပြီးတော့တန်ပြည်ရဲ့တန်ဇာတတွေတူပေါ်နေတာအဲ့ဒါတွေကတန်နာတွေကြီးကမဟုတ်ပါဘူးစစ်ကောင်စီဖွဲ့ပနေအပါဝင်စစ်ကောင်ဆောင်အများစုကအိုးဆိုးနေတဲ့တက်တန်းချောင်းလို့စစ်ကောင်စီရဲ့ဖက်ဆက်တော့ပုံနေတွေဖွင့်ထားတဲ့ပုံနေတွေနဲ့အဲ့ဒီပြန်စားတယ်လူပြန်နေတာစစ်ကောင်စီအဲ့ဒီမှာအကျိုးစီအများဆုံးကတော့တက်မတော်ရဲ့ဥပိုင်ပုံနေရဲ့ဒုခရိုနီပုံနေကြီးတွေပဲဖြစ်ပါတယ်
စစ်ကောင်စီကအသက်သွင်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေနဲ့အရန်တပ်ဥပဒေတို့ဟာကာကွယ်ရေးအင်အားအထိုက်အယှက်မြင့်တက်လာဖို့ရည်ရွယ်ကြောင်းနဲ့ပြည်သူ့စစ်မဟာဗျူဟာကိုအကောင့်ထည့်ဖော်ဖို့ဒီဇကာကွယ်ရေးအတွက်ဒီဥပဒေတွေကိုပြဋ္ဌာန်းတာလို့စစ်ကောင်ဆောင်ကသူ့ရဲ့မိကုံးမှာထည့်ပြောပါရယ်ပြည်သူ့စစ်မှုထမ်းဥပဒေကိုမဖြစ်မနေအကောင့်ထည့်ဖော်မယ်လို့လည်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါရယ်မြန်မာနိုင်ငံမှာဖက်စစ်ဂျပန်တွေကိုဒီပီလုံတိုင်းတာနဲ့တော်လှန်ခဲ့ကြတဲ့1945ခုနှစ်မတ်လ29ရက်နေ့ကိုဆွဲပြီးတော့ဖက်စစ်တော်လှန်ရေးနေ့ဖြစ်နေမူလကနှစ်ဆင်သတ်မှတ်ပါတယ်။1955ခုနှစ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးညီဝင်းကတပ်မတော်နေ့အဖြစ်ပါပူးတွဲသုံးဖို့အစိုးပြုခဲ့တဲ့နောက်တပ်တွင်းခန်းနာတွေမှာတပ်မတော်နေ့ဆိုပြီးတော့သုံးပါတယ်။1980ခုနှစ်နှောင်းပိုင်းကာလတွေမှာတော့နိုင်ငံတော်အဆင့်ခန်းနာတွေမှာပါတပ်မတော်နေ့ဖြစ်နေပြောင်းလဲခေါ်ဝေါ်လာပါတယ်။ဒါပေမဲ့လို့ဒီဖက်စစ်ကိုတော်လှန်တဲ့နေရာမှာစစ်တပ်တစ်ခုလည်းမဟုတ်ဘဲနဲ့နိုင်ငံရေးအင်အားစုတွေရောပြည်သူတရလုံးကပါပါဝင်ခဲ့မလို့တက်မတော်နေ့ဆိုရဲတတ်မှတ်ခေါ်ဝေါ်မှုကိုခစ်ဆက်ဆက်နိုင်ငံရေးအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေကလက်မခံပါဘူးသူတို့ကတော့ဒီဖက်စစ်တော်လိုင်းနေ့အဖြစ်ပဲဒီနေ့တိုင်းသုံးဆွဲတတ်မှတ်ကျင်းပကြပါရယ်ခင်ဗျာကျွန်တော်တားညူပါ